ကချင်ပြည်နယ်မှာတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပြီးတနိုင်းနဲ့ကမိုင်းဒေသဘက်မှာတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။လောလောဆယ်တနိုင်းဘက်မှာစစ်ရှောင်တွေဟာတောတောင်တွေဘက်ကိုထွက်ပြေးနေရပြီးဘာသာရေးအဖွဲ့အစည်းတွေကတနိုင်းမြို့ပေါ်ကိုခေါ်ယူဖို့ကြိုးစားနေပါတယ်။ကမိုင်းဘက်မှာတော့စစ်ရှောင်တွေကကမိုင်းမြို့ပေါ်ကိုလာနိုင်ဖို့ဆောင်ရွက်နေကြပါတယ်။ VOA သတင်းတောက်ကိုမိုးစောကဒီအခြေအနေကိုပြောပြမှာပါ။
ဟုတ်ကဲ့ဗိုလ်ဒူးနေညီကင်းတနားရီနောက်ပိုင်းကစတင်ပြီးအစိုးရကြက်မော်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးဒေသတွေအပါအဝင်မန်စီနမ်တီတနိုင်းမြို့နယ်က KIA တပ်စခန်းတွေရှိရာအနည်းဆုံး9နေရာလောက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်။ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနိုင်းဒေသဘက်နဲ့ကားမိုင်းဒေသဘက်မှာဖြစ်ပွားနေတယ်လို့သတင်းရရှိကြောင်း KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဘာမှဟာမီကျွန်တော်ကလည်းငြိမ်းချတဲ့နေရာမှာတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းကြားပါလား။တော့အချိန်နဲ့ဖြစ်တဲ့ဆိုတာတော့ဘာမှအခုတည်းကတော့သတင်းတွေတော့မတင်ရသေးဘူး။နောက်ပြီးတိုက်ရင်း6တဲ့မှာလည်းတိုက်ပွဲဖြစ်တဲ့ဆိုတာတော့ကြားပါလား။ကာမိုင်းတဝိုက်ပေါ့။ဒါပေမဲ့အဲ့ဒါကတော့ဤထိုင်တိုက်ပွဲလို့ပြောကြတယ်။ဒီဒီမတင်ရတော့အခုတည်းမရသေးဘူး
။ KIA ဌာနချုပ်လိုင်စာဒေတာအနီးမှာဒီကနေ့ငြိမ်သက်နေကြောင်းနဲ့KIA တမဟာတုံမန်စီမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တာတွေမကြားသိရသေးကြောင်းပြောပါတယ်။တနိုင်းဒေသခံတဦးကတော့တနိုင်းမြို့အရှိဘက်မှာအခြေစိုက်တဲ့တမဟာနှစ်ကိုဗိုလ်ဒူးနေကလေကြောင်းကတိုက်ခိုက်ရမှာတရသားတဦးသေဆုံးခဲ့ကြောင်းနဲ့ဒီနေ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ
်။အဲမနေ့ကတော့ဒီတမဟာနှစ်ဘက်မှာပြည်ဝတုံးရွာအပေါ်နဲ့လာပြစ်တရသားလည်းမရောက်ရှိတော့တရားကတော့ဆုံးသွားပြီ။မနေ့ကတချို့လည်းလို့ဆိုအခုရွာသားရအတော်ထဲမှာပုံနေကြအခုလဲဟောအောင်လို့ရွာကလူတွေကတွေ့ရွာအပြင်းမှာစစ်ပြေးမှာမချူပြေးပါအောင်ညအတီးကဆက်ဆက်လို့ဒီညင်းကြီးရုပ်ပါရင်ပါလေကောင်းဆောင်ရင်တပြေတော့လဲအရသားတွေပြန်ထုတ်သေးလို့ကလူမမဖြစ်နိုင်လို့ရှင်အဲသူကအချက်ကိုဟောရှင်းပြရအောင်လို့ပြောရတယ်အခုရသားတွေတော်ထဲမှာပုံနေကြ၄၅ရာလောက်ပဲရှိနေတယ်
KIA တိုင်ရင်6တိရှိရာကာမိုင်းဖားကန့်ဒေသဘက်မှာလဲဒီကနေ့မနေ့ခင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲကြောင့်မန်ဝဲရွာကပြည်သူတွေဟာသူတို့ကြီးရွာတွေကိုဆုံးခွာပြီးကာမိုင်းမျိုးဘက်ကိုတင်းချောင်လာနေကြောင်းကာမိုင်းမျိုးကကုညီဆောင်ရွက်နေသူတဦးကပြောပါတယ
်မန်ဝဲတော့မှာတော့အခုကပြည်တွေပေါ့နော်မန်ဝဲရွာနဲ့ပြည်တွေဒီကနေ့အခုဆက်လာဖို့အခြေအနေရှိတယ်ဗျာလူဝင်တော့တရား60တောင်ရှိတယ်ဗျအခုအဲ့ဒီမှာတော့သူတို့20ကတ်တေပေါ့မစ်တာကလည်းသူစစ်တွေဖြစ်နေဆိုတော့သူကကျေးရွာနေပြည်သူက20မိနစ်ဆက်ရပေါ့မလဲအဲ့ဒါကြောင့်အခုအမောင်ဝယ်ဘက်ကနေဟိုကကျွန်တော်တို့ချောင်းဝဝေခါတဲ့ဘက်ကနေပေါ်တော့ဖို့အခြေအနေရှိတယ်ဒီကျွန်တော်တို့ကကာမဲသဆိုင်ရမှာဒီမြင့်ချင်းရဲ့ကျောင်းမှာအဲ့မှာကျွန်တော်တို့နေရာချထားဖို့တူနေ
မန်ဝယ်ရွာနဲ့ကာမိုင်းမြို့ဟာမိုင်60နီးပါးလောက်ကွာဝေးကြောင်းလဲပြောပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေက KIA တက်မဟာနှစ်လက်အောက်ခံဖကန့်ဒေတာကတရင်6နဲ့ဒီနှစ်အစောပိုင်းမှာတနိုင်းဒေတာကတရင်14တို့ကိုအစိုးရတက်မတော်ကရှင်းလင်းဖယ်ရှားခဲ့ပါတယ်။ဒီလ6ရက်နေ့မှာတော့ KIA တရင်6ကမြကြီးနာဖကန့်လန်းကတရားညီနောင်အစိုးရတက်စခန်းကိုစီးနင်းသိမ်းပိုက်ခဲ့တယ်လို့တရင်14ကလည်းတနိုင်းဒေတာကရွှေမော်ပြင်းမော်ရှိရာဒေတာတွေကိုပျောက်ကြားစစ်စင်ကြီးဆင်နွှဲမှာဖြစ်ကြောင်းသတိပေးခဲ့ပြီးတဲ့နောက်မှာတမရောက KIA ရဲ့တက်စကန်တော်တော်များများကိုဒေလ17ရက်နေ့ကစတင်ပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်